到穆菲萨佛陛下咯。他的讲给你给蒙到耳朵把我们说过楼感天了刚听说吧没给你给蒙到耳朵把我们说过楼感天ကျွန်တော်တို့အပိုင်းဆုံးပိုင်းပိုင်းပြီးတော့လေ့လာမယ်နော်ဒီဖရဲတိကဲဘုံတော်ဆိုတာပါလေနေတန်းစာထဲမှာဥပမာများသုံးကျွန်တော်တို့ရဲ့နှိမ့်သိမ့်စရာများကိုကျွန်တော်တို့ကြည့်မယ်နော်မြတ်မာရှင်ဘောလူကဟောရင်တို့အတင်းတော့ကိုကဲကဲကဲကြီးကြောင်းရသင်ပေးတာမဟုတ်ဘူးနော်သီအိုလော်ဂျီကျမ်းစာကြောင်းတွေတဲ့ဂရိတွေဟီဘရူးတွေသင်လက်တင်တွေသင်နိုင်ငံခြားတို့အဲ့လိုတွေတို့သင်ပေးနေတာမဟုတ်ဘူးနော်ယိုးယိုးလေးကျွန်တော်သာမတတ်ဘူးဟုတ်ကဲ့ဒါမဲ့သမင်းစားတတ်ပါတယ်နော်ကျွန်တော်အင်္ဂလိပ်မသာမတတ်ဘူးဟုတ်ကဲ့ဒါမဲ့ခမည်းရေတောက်ပါတယ်လက်ဖက်ရေတောက်ပါတယ်ကော်ဖီတောက်ပါတယ်အဲ့ရေတောက်ပါတယ်တောက်တတ်ပါတယ်နော်ခမင်းစားတတ်ရင်တဲ့ဖရာဘုံတော်ကိုထင်ရှားနိုင်ပြီတဲ့ရေတောက်တတ်ရင်တဲ့အရင်တောက်တတ်ရင်ဖရာဘုံတော်ကိုထင်ရှားနိုင်ပြီတဲ့နော်သိခက်ခက်ခက်ခက်ကိစ္စကြီးမဟုတ်ဘူးနော်တလတ်သားတို့သမီးတို့အလုံးငယ်ရာဖရာဘုံတော်ဒီပါရေရှုပ်နေတာပဲပါကြီးလဲဟာလို့မဟုတ်ဘူးခမင်းဒီမနေ့ခမင်းကြံစားလာတယ်မလားတုံတုံအင်္ဂိုင်းနေတဲ့ဆရာမနာကိုတော့ဟာအင်္ဂိုင်းတက်တဲ့မဟာအဲဆိုဖရာဘုံတော်ထင်ရှားတာအဲ့တော့ဒီမှာအငဲဆုံးကလေးအစားဒီမှာလည်းလာတော့နိုးပေါက်လာတော့တတ်ရင်ဘုံတော်ထင်ရှားတာအဲကြောင့်စာတောက်အလုံးဖရာဘုံတော်ဆိုဟောလူဘဝမှာဘာမှကျွန်တော်တို့မလုပ်ရင်လေဘာမှမလုပ်နိုင်ရင်လေသားတော့သားနိုင်တယ်မသားသေးရောဘာမှမလုပ်နိုင်တဲ့လူနာလည်းတောက်နိုင်အသာမသားတော့သူကရေတောက်ရတယ်လူနာပဲရေတောက်ရတယ်ခမရရေမတောက်တဲ့လူကဘယ်သူမှမရှိဘူးလူတွေကလွယ်တော့အဲကြောင့်အသက်ရှင်နေရင်ဘုရားဘုန်းတော်ထင်ရှားနိုင်ပြီလို့ပြောနေတာဖြစ်တယ်ရှင်းပေါ်လို့อ่ะအဲဒါကြောင့်အလွဲဆောင်းစကလုံးကိုသူရွေးတဲ့ဘယ်လိုခင်ဝိညာဉ်တော်အဖြစ်ဟုတ်ကဲ့မင်းစားတာဟုတ်ကဲ့ဒါဆိုဘုံတော်ထင်ရှားနိုင်မင်းတောက်တယ်မလားအရက်တော့မတောက်ဘူးဟုတ်တယ်ရေတောက်တယ်မလားတောက်တယ်ရေမတောက်ဘူးရေလူချင်းတောက်တယ်မလားတောက်တယ်ခမင်းစားတယ်ရေတောက်တယ်ဘုရားဘုံတော်ထင်ရှားနိုင်နော်အဲ့တော့အခြေခံအဲ့ဒီလောက်ကိုယူတာအဲ့ဒီလောက်ကိုအခြေခံကြတာအဲ့ဒီလောက်ကိုနားလည်ရတာလွယ်တာဘုရားရဲ့စကားနော်ဒီတော့ကရှင်ဘောလူကဒီမနေ့ပြောချင်တာပါလဲဆိုတော့လူရဲ့လို့ဖြစ်လာတာနဲ့ဘုရားဘုံတော်သင်ချားလို့ရပါပြီလို့ပြောတာပဲတနည်းအားဖြင့်လူရဲ့အသက်ရှင်ခြင်းအားလုံးဟာဘုရားဘုံတော်သင်ချားဖို့ဖြစ်တယ်လို့ပြောတာပဲအဲဒီကျမတို့ကျန်စာကြောင်းလည်းမတက်လို့ဘာမှမသိဘူးအဲခဏခဏစားတတ်ပါလေတောက်တတ်ပါလေကျွန်တော်တို့လေဒီကနောက်ပဲစာသင်ဘူးတော့အသုံးလုံးတော့မကြည့်တော့ဘာမှမလုပ်တတ်ဘူးအဲခဏစားတတ်ပါလေတောက်တတ်ပါလေအဲဆိုဘုံတော့အထင်ရှားတတ်ပြီအဲဒီတော့အထင်ရှားတတ်ဒါကြောင့်မလို့ဒီမနေ့ကျွန်တော်ညီကောင်မောင်နှမများရှင်ပေါ်လူကကျွန်တော်တို့ခေါ်ဖိတ်နေတာခေါ်ရင်တို့ဩဝါဒစာဖြင့်ခေါ်ဖိတ်နေတာကျွန်တော်တို့အားလုံးတရားမကျင်ကလေးလူငယ်လူကြီးမသိမချင်းဘုရားဘုံတော်ထင်ရှားနိုင်တယ်စာခြင်းမှုတောက်ခြင်းမှုအခြေခံအကျဆုံးလူဘဝရဲ့ကြောင်းရာနေစပြီးတော့ဘုရားဘုံတော်ထင်ရှားဖို့ဆိုတာကျွန်တော်တို့အဲ့ဒါကြောင့်လူတိုင်းလုံနိုင်တယ်လူတိုင်းပါဝင်တယ်လူတိုင်းကိုခေါ်တယ်ညရခတ်တဲ့ဘုရားဘုန်းတော်ထင်ရှားအောင်ငါတို့မပါဝင်တဲ့လူကြီးတွေတော့ပါတော့မပြောနဲ့နော်ကလေးတွေအဲ့ဒါဆိုလူကြီးတွေပဲခမင်းစားမယ်ကလေးတွေခမင်းမစားရဟောင်းလားမကောင်းဘူး အဲဘုံတော်ဒီကြတာယောက်ျားလေးလုံးပါယောက်ျားငါတို့ဒီဖောင်းသိမ်းတော့မှယောက်ျားလေးပဲအမှုတော်ဆောင်ရာသူ့ရဲ့ယူပြီးတော့ထုတ်ကြတာငါတို့မိမ့်မလေးမပါပါဘူး။ဟုတ်ကဲ့ဒါဆိုကျွန်တော်တို့ယောက်ျားလေးပဲစားမယ်တောက်မယ်ခင်ဗျာသမီးချက်ပဲချက်။ကျလာမဖြစ်ဘူး။အကြောင်းမျိုးသမီးလည်းပါ။ဟာငါတို့တရားပါပဲငါတို့လည်းတမားပဲငါတို့နွားချောင်းသားပဲငါတို့အပြင်ဘူးလီလုံးတဲ့လူပဲအကျုံရကြပေါက်စမားလုံးနေတာပဲအဲကြောင့်ဘုရားဘုန်းတော်ထင်ရှားတာလည်းမထင်ရှားတယ်မတွေးနိုင်ဘူးဟုတ်ကဲ့အဲဆိုရင်သင်းအုပ်တွေပဲခမင်းဆားမယ်ခမရတော့မဆားရဘူးအားပဲဆိုမဖြစ်ဘူးမတရားဘူးအားလုံးဆားရမယ်ဒါကြောင့်ခမင်းဆားတဲ့လူတိုင်းဘုရားဘုန်းတော်ကိုထင်ရှားဖို့အားရေးတောက်တဲ့လူတိုင်းဘုရားရဲ့ခင်ဘုန်းတော်ကိုထင်ရှားဖို့အဲ့တော့လူတိုင်းပေါ့ဒါကြောင့်နံပါတ်1အဲ့ဒီဘုံတော်ဆိုတာဗာလဲပြ။အင်္ဂလိပ်လို glory တဲ့ဂရိလို့ဆို doctor ဆိုတဲ့။အနိလာဖြင့်သူကလှပခြင်းကိုပြောတာက။သူကလှပခြင်းခန္ဓာထဲဝါခြင်းကြီးကျယ်ခံရခြင်းသူရဲ့သွတ်ဆောင်နိုင်ခြင်းဖေရခင်ဟာသုံးပါးတူဖေရသခင်ဟာသာဝရကာလနဲ့သာဝရကာလအင်မတန်လှပစွာတက်ခြင်းအဲ့တော့လှတယ်ဆိုတာဗာလဲဆက်ကတော့ရှင်းသားပြလို့ပြန်နေကြဒီပန်းလေးတွေကလှတယ်ဥပမာကြည့်အောင်ဘာလို့ဒီပန်းလေးတွေလှတယ်လို့ပြောတာလဲဆိုတော့သဘောခက်တယ်နော်ဆံပွင့်လေးလှလာလှတယ်ဘာလို့လှတာလဲအမေကလည်းလှပါတယ်ဆိုမှဘာလို့လှတာလဲဘာလို့မေးရလဲမလည်းလှတယ်ဆိုတာဘာကြောင့်လှတယ်ဘလို့လှလဲပြောပြလေးဟုတ်ပါလှတယ်လို့ငါတို့သိခဲမှာဟိုသိတယ်လို့အဲအဲ့ဒါကကျွန်တော်တို့လူတိုင်းရဲ့စကားဖြစ်တယ်နော်လှတယ်ဆိုတာဘာလဲဆိုတော့မဟုတ်လှပဲဆိုတဲ့ဥစ္စာကျွန်တော်တို့ထဲမှာရှိနေတယ်အဲကြောင့်ဒီပွမ်းပွမ်းကလှတယ်တော်တော်ချုပ်ပန်းပွမ်းကမလှဘူးဘာလို့တချို့ပန်းပွင့်ကြတော့မလှဘူးလို့ကျွန်တော်တို့ပြောပြတချို့ပန်းပွင့်ကြဘာလို့လှတယ်လို့ပြောတာလဲအဲ့မှာကျွန်တော်တို့တွေးရတာဝင်လာပြီ။ပုံမှန်ဒီပန်းပွင့်ကိုပိုးကကြိုက်ထားမယ်။နော်ဒီပန်းပွင့်ရဲ့ကာလာပိုးရဆားတဲ့အတွက်ဖြော့နေမယ်။အမို့အချိန်ကြာသွားတဲ့အတွက်နွမ်းထောင်းနေမယ်။ကာလာမှိန်သွားမယ်။အဲ့ဆိုရင်မလှတော့ဘူးပေါ့ဗျာ။တစ်ချိန်တော့လှတယ်ခုတော့မလှဘူး။ပိုးတွေကြိုက်ထားလို့မလှတော့ဘူး။အပိုးကိုက်ခြင်းနဲ့ဘိုးမကိုက်ခြင်းကဘာကိုပွာသွားတာလဲ။ပါတယ်ဆိုတာတွေးဖို့ကတော်တော်လေးကိုမေးခွန်းမရတာဘူးနော်။ကျွန်တော်ကကောင်းမလေးကလှလိုက်တာ။အော်ဟုတ်လားဘာလို့လှလဲ။ကောင်းမလေးကဆိုမလှဘူးဘယ်လိုလုပ်ပြီလဲ။အဲ့မှာကျွန်တော်ကဒုက္ခရောက်တာဘူးနော်။အဲကြောင့်ကဲပန်းပွင့်တော်ကနေဥမာပြန်ကြည့်အောင်ဖဲကဲလှပါခြင်းဘုံတော်ကိုနားလဲပေါ့။အဲ့တော့ဒီပန်းပွင့်ကလှပရောဒီပန်းပွင့်ကမလှရတာလေဆိုတော့ဒီပန်းပွင့်ကပိုးမကိုက်တော့ဟောပိုးကိုက်ရမပါဘူးကြည့်ထောင်တယ်ပေါ့ okay ကြည့်ထောင်ချင်းဟောဒီပန်းပွင့်ကမလှတော့ပေါ့လေဆိုတော့နွမ်းထောက်ပရောကာလာတွေမရှိတော့လို့အဒီပန်းပွင့်ကလှတယ်ဘာလို့လဲသူ့ကာလာလေးနဲ့ပြည့်စုံလို့ဟောဒါကြောင့်လှပချင်းဆိုဒီမှာဗာလဲပြည့်စုံချင်းလို့အဲ့အဲ့အဓိပ္ပာယ်ရတယ်နော်ဒါကြောင့်မလို့ကလေးမတရားကိုကျွန်တော်တို့ကြည့်တိုင်းလှတယ်ဒီကလေးမမငါဘူးဘာဖြစ်လဲဆိုဒီနှစ်ခုနိုင်ကျင်တဲ့အခါမှာဒီကလေးမရဲ့ပြည့်စုံခြင်းကဒီကလေးမမှာမရှိတော့ဒီကလေးမမှာမရှိရင်ဒီကလေးမကထောင်းနေမှာပဲခမဲခိုင်းနိုင်မှုအတွက်ကြောင့်သာလေအဖြစ်သွားတယ်နော်တခါတော့ဟို DSA ကျောင်းသားတွေကကျွန်တော်တို့ဘာပြောဘူးလဲဆိုဆရာရဲတဲ့ပထမ6လတဲ့ကျွန်တော်တို့မှာမနေ့9နာရီဖိုးကနေပြောသင်္လန်းဆင်းရတာတဲ့အော်တနေ့ကုန်ပဲပြေးလွတ်ပြေးလွတ်ပြေးလွတ်တက်ကြည့်ရသုံးဆက်သာတခါလဲပြန်ပြေးဟာတခါလဲတခုခုမှားလုံးနေယွန်းထိုးသာသမျှပြန်အန်းနော်အဲ့လိုနဲ့ပြန်ညအိတ်အိတ်ချင်းရောက်တော့တုံးကနေအိတ်မနေ့ကျွန်တော်တို့တဖေးတော့ပဲမေးလိုက်တယ်မနေ့9နာရီဖိုးကပရိပရိဆိုပြောတခါပြန်ထားပြေးပြီးပြီးပြေးပထမ6လလုံးတော့အဲ့လိုနေရတော့တဲ့အမေကယောက်ျားတွေပဲတွေးတော့တဲ့တနေ့မနေ့မရတဲ့အဲ့ဒီကပဲပြောဆိုပြောအမျိုးသမီးတန်ကြတော့တစ်ထောင်လုံးထွက်ကြည့်တယ်လေအမလေးခေါ်တာလေနော်အမျိုးသမီးဆိုထောက်လာလုံးတော့မိန်ကလေးမနေဘူးလို့နော် မနောရွေးချယ်ဆရာမရှိလို့ရှင်ပဲကျုပ်တယ်လေအမတန်ခေါ်လာတယ်လို့ပြောလို့တဲ့ဘောနော်ဒါကြောင့်ခုနကဘုရားသခင်ရဲ့ဘုံတော်ဆိုတာသူ့ရဲ့နှပါခြင်းဆိုဒီမှာသူ့မှာလိုအပ်ချက်မရှိပြည့်စုံတယ်လို့ပြောတာဖြစ်တယ်နော်ဒါကြောင့်ဘုရားသခင်ရဲ့နှပါခြင်းဘုရားသခင်ရဲ့ဘုံတော်ဆိုဒီမှာဘုရားသခင်ရဲ့ဘာမှမလိုအပ်ရလေအောင်အမိတော်သားတော်တန်ရှင်တော်ဝိညာဉ်တော်သုံးပါးတူသာဝရကာလနဲ့သာဝရကာလပျော်ရွှင်စွာမိစ္ဆာယဖွဲ့တော်အသက်ရှင်ခြင်းဟာကျဲခြင်းဘုံတော်ဖြစ်တယ်။အဲဒါကလှပစွာဘာမှမလိုအပ်ဘူး။လိုအပ်ချက်လုံးဝမရှိဘူး။ဘာမှမလိုအပ်တာတကယ်ကိုမလိုအပ်တာဘာမှမကင်းတမမလို့အဘူဘာချင်းချင်းမလို့အဘူဘာမှမလို့အဘူဘုရားသခင်မှာလိုအပ်ချက်ရှိရင်သူ့ရဲ့ဘုံတော်ဟာမပြည့်ဝဘူးသာမဟုတ်ဘူးဒါကြောင့်ပန်ကလေးဥပမာနဲ့ပိုးကိုက်သွားမဟုတ်တော့ဘူးဘာလို့လဲဆိုတော့ပိုးကဖက်သွားလို့ကာလာမှန်သွားမဟုတ်တော့ဘာလို့လဲငဘူရှိရမယ့်ကာလာမပြည့်လို့အကြောင်းဖယားသခင်ကိုအဲဆုတော့နဲ့ကြည့်ရင်ဖယားသခင်ရဲ့ဘုံတော်ဆိုတာသူ့ရဲ့ထာဝရကျော်ရွှင်ဝမ်းမြောက်ဘာမှမလိုတော့ပြည့်စုံတော့သုံးပါးကိုထဲကဗရိညင်ဖြစ်ခြင်းမေတ္တာမိသားစုအနေနဲ့အသက်ရှင်ဆုံးဖြစ်တယ်အဲကြောင့်အဲ့ဒီဖယားသခင်ကသူ့ရဲ့ပြည့်စုံခြင်းကိုကျွန်တော်တို့တွေသိမြင်ဖို့ခံစားနိုင်ဖို့ဖန်ဆင်းမယ်လို့တဲ့တဲ့မယ်ဆုံးဖြတ်တယ်အဲ့ဒါလည်းကျွန်တော်တို့ဖန်ဆင်းဘာဖြစ်လဲဆိုသူ့ရဲ့သုံးပါးတစုဖြစ်ချင်းရဲ့ပြည့်စုံခြင်းကိုကျွန်တော်တို့ကသိနိုင်အောင်ဆက်ကြကြောင့်မလို့ပေါင်းပြင်းနဲ့ညီစည်းနဲ့ရှိသမျှအားလုံးကိုဖန်ဆင်းတယ်မမြင်တော့ကောင်းကင်တမန်ကိုလည်းဖျက်ခင်ဖန်ဆင်းတယ်။ဒါလည်းအလိုနဲ့သူ့ရဲ့ဘုံတော်နာမတော်သူ့ရဲ့ပြည့်စုံခြင်းသူ့ရဲ့ဗရိညင်မိသားစုဖြစ်ခြင်းကိုသူ့အပြင်တခြားသောသွေးခေါ်မျော်မြင်နိုင်တဲ့အသက်ရှိတဲ့တဝါတရားသိမြင်ပြီးတော့ချီးမွမ်းရလျောက်အဲ့တော့ကြောင့်ကောင်းကင်တမန်ကြီးခံစင်းမဖယားသခင်ဟာကြီးမြတ်တော်သူမဟုတ်ဘူး။မဖန်စင်းလဲကြီးမြတ်တယ်။ဒါကြောင့်ဖန်စင်းခြင်းဟာပြည့်စုံတော့တက်တက်ဖြစ်တယ်။ဖန်စင်းခြင်းဟာလိုအပ်ချက်မဟုတ်ဘူး။ဖန်စင်းခြင်းဟာမလိုအပ်ဘဲနဲ့တက်တက်မဲ့ဖန်စင်းပေးတာဖြစ်တယ်။အဲ့ကြောင့်ကျွန်တော်တို့လူဖြစ်တာဟာဖယားရဲ့ပြည့်စုံတော့ကြောင့်ဖြစ်တယ်။အဲ့ဒါကြောင့်ကိုရီးယားသင်းဥစီယာတရားလို့ငါတို့ကတကယ်ရေချို့မယုံရင်ဖယားရိခေကောင်းကျင်မှာတယောက်ထိုက်ကြီးနေမယ်ဆိုတော့အတွေ့အမျိုးမရှိဘူးအဲ့ဒါအလကားအယူတွေအဲ့လိုတွေ့တဲ့သင်းဥကနည်းနည်းခပ်ပေါ်ပေါ်ခတ်ကြောင်ကြောင်ဖယူးယူဖြစ်တယ်ဖယားရိခေကပြည့်စုံသောမုံတော်ကျွဲဝတော်ဖယားရှင်ဖြစ်လုံအပ်ချက်ဘာမှမရှိဘူးပန်းတပွဲလှပခြင်းဟာပြည့်စုံတယ်လို့ဖယားရိခေရဲ့ထာဝရအဖြစ်တော်ဟာပြည့်စုံတယ်အဲ့ဒါအတူရဲ့ဘုံတော်အဲ့ဒါအတူရဲ့တဘောတော်အဲ့ဒါအတူရဲ့လှပခြင်းဖြစ်အဲ့ဒါကိုကျွန်တော်တို့သိနာလဲရလဲအောင်ဘာလို့ဖန်ဆင်းတာဖြစ်လဲ။ဒါကြောင့်ဖန်ဆင်းခြင်းဟာလိုအပ်ချက်မဟုတ်ဘူးဖန်ဆင်းခြင်းဟာပြီးစိုးတော်ဖြစ်တာ။အဲ့ကြောင့်အာရဏေဧဝဥဖေရိခေယသူနဲ့ဒရန်သူဆိုဖန်ဆင်းတဲ့အခါမှာအရာခတ်သိင်းကိုသူတို့လှပစွာမြင်တယ်။ဘလောက်ထိလှပစွာမြင်လဲဆိုတာအင်းကြီးအဝတ်အစားတော်ဝတ်ဆရာမလို့အဲ့ဒီအဝတ်အစားကကျွန်တော်တို့ရဲ့စိတ်ဓာတ်ပြက်ပြားပြီးတော့မှလိုအပ်ချက်ဖြစ်လာတယ်။အဘဘိယသောဖယားသခင်အမတန်လှပအောင်ဖန်ဆင်းထားသောအရာဟာအပြစ်တရားဝင်လာပြီးတဲ့အခါမှာရှက်ဆရာကြောက်ဆရာမကောင်းသောစိတ်ဖြစ်ပေါ်ရာဖြစ်လာတယ်။အဲဒါကြောင့်မလို့ကျမ်းသာသူတို့ကအဝတ်အစီးစီးရှိတယ်လို့ပဲပဲ့မဲ့ရေးထားတာဖြစ်တယ်။အခုလည်းဆိုတော့ကျွန်တော်တို့ဘုရားရှင်ရဲ့ဖန်ဆင်းတာတရားတစ်ယောက်ချက်ဖို့တမ်းမဲ့ဖို့မဟုတ်ဘူးဘုရားရဲ့ဘုံတော်ကိုပေါ်ထွက်ဖို့ ဘာလို့ဆိုတော့အဖြစ်တရားဝင်လာလို့ဖန်ဆင်းစားလို့မဟုတ်ဒါကြောင့်ဖန်ဆင်းစားကဘူးမရှိဘူးဖန်ဆင်းစားကဘူးမွားဖြစ်စီတော့အရာမရှိဘူးဖန်ဆင်းစားကသိသိတော့ရောဟာပရာမရှိဘူးအားလုံးပြည့်စုံပြည့်စုံခြင်းကိုကြောင်းပြန်ဆင်ဟပြတာပေါ့ခဲကံကျွန်တော်တို့ခံစားဖြစ်တယ်ကောင်းကင်တမန်နေတယ်အတို့ဟမ်ဒီကဘာလောကမှာဘုရားသခင်ရဲ့အဲ့ဒီသရပခြင်းကိုပိုင်းခြားနားလေပြီးတော့ချီးမွမ်းနိုင်တဲ့တရားဝါနှမျိုးပြည့်ခင်အပ်ပါတယ်တရားဝါတစ်မျိုးဟာကောင်းကင်တမန်နေဖြစ်တယ်ဆိုတော့ကိုခန္ဓာအတွေ့အသားမဟုတ်တော့ဝိညာဉ်ကိုခန္ဓာရှိတယ်။ဒါမဲ့ကျွန်တော်တို့လိုပဲတွေးခေါ်မျှော်မြင်နိုင်တယ်။ဒါမဲ့အဲ့ဒီလူတွေအဲ့ဒီတရားဝါတွေကိုဘယ်သိခင်ကကျွန်တော်တို့ထက်မြင့်ပေမဲ့ကျွန်တော်တို့လောက်ခံစားမှုမပြည့်စုံသေးဘူး။ကောင်းကင်တမန်ထက်ပို၍ခံစားမှုပြည့်စုံသောကျွန်တော်လူတွေကိုခဲကံသူ့ရဲ့ဖလပချင်းကိုသိမြင်ခံစားချင်းမွန်ဖို့ဆိုပြီးတော့လူကိုဖတ်တော့ပါတယ်။ဒီကကြတော့အာယုံ၅ပါးနဲ့ဖွဲ့စည်းထားသောကိုခန္ဓာအဲဒီနောက်ကွယ်မှာဝိညာဉ်ရအမည်ထူထောင်ရှိသောဝိညာဉ်အဲ့ကိုပေါင်းဆက်ပြီးတော့သွေးခေါ်မျောမြင်ကိုကျင့်တရားသိဆောက်ပြီးတော့အာယုံ၅ပါးနဲ့အရာခတ်သိမ်းကိုခံစားနိုင်တော့အမတန်အဟောဆရာကောင်းတဲ့တရားဝါလူခဲခင်ဖြစ်နေအပြစ်ကြောင့်မျိုးပြတ်သွားတယ်ဟမ်အပြစ်ကြောင့်မျိုးပြတ်သွားတယ်ပထမအနေနဲ့ဝိညာဉ်ကဘာမှာအပြစ်တရားဝင်အဲ့ဒီဝိညာဉ်ကဘာကောင်းကင်တမန်ကဘာမှာဝင်တော့အပြစ်တရားကိုမွေအားဖြင့်လူလောကကိုပါယူလာတယ်။အဲ့ဒါကျွန်တော်တို့အားလုံးအပြစ်ထဲမှာရောက်။အပြစ်ထဲမှာရောက်ပြီးနောက်ပိုင်းကျတော့အဲ့ဒီခရီးသခင်ရဲ့သလပခြင်းကိုအဲ့ဒီလူကကောင်းကောင်းမွန်မွန်မခံစားချင်တော့ဘူး။မခံစားနိုင်တာမဟုတ်တော့ခံစားနိုင်မခံစားချင်တော့ဘူး။အဲ့တော့ကဘာလောကယုကြည့်ရင်ဟောဖဲခင်ဖတ်သင်ထားတယ်ဒါပေမဲ့ငါဒီခွေးရုပ်ပဲကိုပွက်ကဘာယုကြည့်ရင်ဟောနေမင်းကြီးကလှလိုက်တာဖယားဖတ်သင်ထားတယ်ဒါပေမဲ့ငါနေနဲ့ဖယားကိုပဲကိုပွက်လမ်းနဲ့ဖယားကိုပဲကိုပွက်အဲ့ဒီအားလုံးဖယားဖတ်သင်ထားတယ်ဒါပေမဲ့ဒီလူကြီးကိုပဲကိုကွက်မယ်ဒီလူကြီးကဘာဖြစ်သွားတယ်ဟိုလူကြီးကဘာဖြစ်သွားတယ်ဟိုလူကြီးကနတ်ဖြစ်သွားတယ်ဟိုလူကြီးကတရားဖြစ်သွားတယ်ဟိုလူကြီးကကိတ္တာဖြစ်သွားတယ်ဖုတ်ဖြစ်သွားတယ်ဘုရားသခင်ရဲ့မပခြင်းကိုအပြစ်တရားဝင်လာပြီးတဲ့အခါမှာလူတွေကမမြင်ချင်တော့မမြင်နိုင်တော့မမြင်ချင်တော့မမြင်တာမဟုတ်အပြစ်မှမပြုတ်တာအဲဒုတိယကျွန်တော်တို့ကကိုယ့်ဟာကိုသိပ်ပြောအဟုတ်ကြီးဖြစ်လာတယ်။ငါတော်လုံးငါကတ်လုံးငါလုံးမှိုင်လုံးအဲ့ဒါနဲ့ပဲလူသားအားလုံးကိုဘုရားသခင်ကသူ့ရဲ့သလပခြင်းကိုသိမြင်ဖို့အတွက်ဖန်ဆင်းထားပေမဲ့အပြစ်တရားကြောင့်မလို့သူ့ရဲ့တာဝန်ကိုမထမ်းဆောင်ခြင်းတော့ဘူးအလုံးဝမထမ်းဆောင်ချင်တော့ဘူးဘို့တော့ပဲသာဖို့နေဖို့အိပ်ဖို့ဒါပဲသာအိတ်ကာမဤသုံးပါးဆိုတော့ဘုဒ္ဓဘာသာတွေကပြောတယ်အဲ့အတော့ပဲသမလာလာကြနေရာရှိဖို့နေတော့ခွေးတကောင်ကိုဆော့နေတာခွေးတကောင်နဲ့တူတယ်လို့ဘုရားကပြောတယ်ငင်းငင်းထိုက်နာအဲ့ကြောင်လာကြာဘယ်ခင်ရဲ့ဘုံတော်ထင်ရှားဖို့ဟောင်းကောင်းမုံဘုံဖျက်ရှိဖို့ရမယ်ဒါမဲ့ မရှိကိုရှိမှုကိုယ်တကောင်နဲ့ပဲဆောက်တယ်ဒါကြောင့်မလို့ဖဲသခင်ရဲ့ဘုံတော်ဆိုတော့ဖရာရဲ့လှပခြင်းကိုအသိအမှတ်ပြုပြီးတော့အမျက်ရှင်ဘုံဟာတခါပါလုံးရဲ့တာဝန်အထူးသဖြင့်အရာကိုသိမြင်နားလည်နိုင်အောင်ဝိညာဉ်နဲ့ခန္ဓာနဲ့တွဲပြီးတော့အသင်္ခါနဲ့လူတရားအဲ့ဒါကိုကြီးမားရမှာပေါ့။ပေါင်းပြတမန်နေနဲ့အတူ။အဲ့ဒီခန္ဓာကဘုရားဘုံတော်ကြီးမားနေမှာသူတို့ကဘာလို့လဲဆိုတော့အပြစ်ကြောင့်မလို့တာသိရတာ။လူရဲ့အပြစ်ကြောင့်မလို့တာသူတို့ခံရတာ။ဒါပေမဲ့လူရဲ့အပြစ်လို့မျိုးသူတို့ကပြုထိုင်သောဝိညာဉ်မပါဘူး။အဲ့ကြောင့်ပန်းပွင့်ရပွင့်လာပဲလူတွေ့တွေ့မတွေ့တွေ့ပွင့်လာပဲတော်ကြည့်မြင်မဲ့တဲ့မှာလည်းပွင့်လာပဲကဗျာဆရာအယူတွေကဘယ်သူမှမတွေ့ပဲပန်းကလေးပွင့်ပြီးတော့ကျွေသွားတဲ့နှမျောလိုက်တာလည်းအယူထတာလူမတွေ့ရင်လည်းဖယားတွေ့တယ်ဖယားကြီးကဘုံတော်တင်ချဖို့ပန်းပွင့်လာပဲလူတွေ့တွေ့မတွေ့တွေ့ဟောင်းရင်လည်းစီးလာပဲလူတွေ့တွေ့မတွေ့တွေ့တောက်တုံးတောက်ခဲတွေကလည်းပဲစီးလာပဲလူတွေ့တွေ့မတွေ့တွေ့ဖယားကြီးကတွေ့တယ်အကြောရတဲ့ကျေရီနတ်ခတ်တာရအမြောက်အများလူတွေကမတွေ့ဘူးသိပ္ပံပြာကျဲတယ်မတွေ့ဘူးသူတို့ရဲ့တယ်လီစကုပ်ပြာလည်းမမီဘူးအမေကဲလာမရှိဘူးခဲကင်ဘုံတော်ထင်ရှားဖို့အတွက်သူတို့သွားလာနေတာပဲအပန်းသင်ထားတဲ့အတိုင်းအားလုံးကဖရားရဲ့အမှုတော်မြတ်ကိုလိုချင်စွာဆန်းဆောင်နေကြတယ်တကဘာလုံးကဘုမကွန်ပလိန်မတက်ဘူးလူဘဒဝါတမျိုးပဲသူ့ရဲ့တောင်းရမထားပါဘူးဘုရားဘုံတော်တင်ရှားဖို့ဘယ်လာနာနာမယ်ကြီးဖို့မင်းတို့အတင်းတော့မှငါမလူရှင်ဘူးဘာလို့လဲဒီမှာဘသူလူရမ်းပါဒီဆိုင်ဖို့မကတ်ဘူးဟာသူတို့လူတာဘုရားတမောကိုသူ့နာမယ်ကြီးဖို့လူတာဖယားသခင်ရဲ့ဘုံတော်တော့မချိမွန်းချင်တော့ဘူး။ဟုတ်တယ်ဒီပတ်ပါသူဆာလို့သူရတာလို့ပဲထင်နေတယ်ဘဟုတကယ်ဖယားသခင်ကသူ့ကိုရှာဟိုင်းတော့အခွင့်ရေးပေးလို့ရှာရင်းနဲ့ရတာ။အဲကြောင့်လို့တကယ်ကမ္ဘာမဟာသတိတွေကဘာပြောလဲဆိုတော့ခင်ဗျားတို့ဘယ်လိုလုပ်ကမ္ဘာသတိကြီးတွေဖြစ်လာလဲလို့မေးတဲ့အခါမှာရတယ်။တကယ်ကမ္ဘာအောင်မြင်တဲ့လူဖြစ်ဖို့ဟာနံပါတ်1သူသားဖို့တော့လိုတယ်အဲ့ဒါလည်းမလောက်နံပါတ်2သံတရားရှိမှာဟုတ်လားဖယားကိုသူတို့မသိလို့အာကသသမားအင်မတန်ထူးဆွန်တော်သူတွေလည်းပါပြောလဲခင်ဗျာဘာဖြစ်လို့အဲ့လောက်ထူးဆွန်တာလူတိုင်းတွန်းစားတာပဲလူတိုင်းကအာကသကမထူးဆွန်ခင်ဗျာဘာလို့ထူးဆွန်ရလဲအကြောင်းအရာမျိုးရှိတယ်ကြာထူးဆွန်ဖို့နံပါတ်1ခင်ဗျာတွန်းစားနံပါတ်2လူတွေတတိမထားမြဲစံရှိရတယ်သာဆိုတာသူတို့နားမလဲလို့လေဘုရားသခင်အားလို့ပြောချင်တယ်။ဒါကြောင့်မလို့တာဩတချို့ဟိုမရောက်ဒီမရောက်啊ဘာမှမလို့ငါစူးစမ်းရင်ပြီးရောလို့ရှောက်ပြောတာကအယူ။ဟာနည်းနည်းမှနားမလဲတဲ့ငတုံး။စူးစမ်းရုံနဲ့သာအောင်မြင်မယ်ဆိုရင်လေကဘာမှလူဦးရေ၆ဝက်လောက်ကအောင်မြင်မှာ။ကျိုးသားနေရတာနဲ့တပိုင်းပိုင်းလဲပြတော့ဘလို့မမအောင်မြင်နိုင်တဲ့လူတွေတပုံကြီးကျိုးသားနေရတာနဲ့တို့ကြတော့အချိန်ချင်းအကြောင်းအရာသိလို့တိုင်းနေတိုင်းနေတိုင်းနေတိုင်းနေတက်သွားတာအဲ့ဒါကိုသူကကန်မဟုတ်ဘူးတကယ်ဖျားရစ်ခင်ဖျားဘုံတော်ကြောင့်ပြောရမှာသူကဖျားဘုံတော်ကြောင့်မပြောကန်လို့သူဆက်ပြောဆောတာကြောင့်ကျွန်တော်ညီကောင်မောင်ငါများဒီနေ့ဖယားသခင်ရဲ့ဘုံတော်ဆိုဒီမှာသူ့ရဲ့လှပခန္ဓာထဲဝါရှင်သူ့ရဲ့ဘာမှမလို့အတော်သုံးပါးတစုမှာသာဝရကာလနဲ့သာဝရကာလအပြည့်ဆုံးစွာသုံးပါးတစုပရိညင်မိသားစုထဲမှာကျော်ရှင်ဝမ်းမြောက်စွာလိုအပ်ချက်မရှိနေထိုင်အသက်ရှင်ခြင်းဟာဖယားရဲ့ဘုံတော်ဖြစ်တယ်ဒုတိယအနေနဲ့အဲ့ဒီဘုံတော်ကိုနားလည်ဖို့ကျွန်တော်တို့ဖန်ဆင်းထားတယ်။ဖန်ဆင်းချက်လိုအပ်ချက်မဟုတ်ကျေးဇူးတော်ကြောင့်ဖြစ်တယ်ဆက်က အဲ့ဒီဘုံတော်ကိုကျွန်တော်တို့ကနားတယ်ဟုတ်အဲ့ဒီဖြဲခင်ပြည့်စုံခြင်းကိုသူဖန်ဆင်းတဲ့ကမ္ဘာလောကကြီးကနေဆိုတော့သိပြီးတော့ချီးမွမ်းဖို့ကျေးဇူးတင်ဖို့အသိမှပြုဖို့ဒါပေမဲ့အပြစ်ကဝင်လာတဲ့အတွက်လူကမလုံနိုင်တော့မလုံချင်တော့အာရာဖြဲခင်ဘုံတော်ရှိတာဒါကြောင့်ဖယားဘုံတော်ထင်ရှားဖို့ဆိုတဲ့နေရာမှာသလောကလာပါတရားမကြပါဘူးခရိယာမှာမဟုတ်ဘူးအားလုံးတကပါလုံးဖတ်ကြဝရတလောကလုံးဖတ်ကြဝရတလောကလုံးကဒီနေ့အပြီးဘုရားရဲ့ဘုန်းတော်သင်စားဖို့သူတို့အတိအပြီးတာဝန်ကျတဲ့နေရာကိုလုဆောင်ကြတယ်လူတရဝါတပါတော့ကောင်းကင်တမဆိုသာတမဏနဲ့သူ့ရဲ့အပေါင်းပါတယ်နဲ့တွဲပြီးတော့ဘုရားရှိခိုးပုံကနဲ့ဆောက်ကားတဲ့ငါတို့တော်လို့ငါတို့တတ်လို့မတို့ကြိုးစားလို့မတို့ကံကြောင့်မတို့ရဲ့နတ်ဖရာတွေကြောင့်မတို့ရဲ့ဆောက်ထိန်မှုတွေကြောင့်ဆိုပြီးတော့ဖရာရဲ့ဘုံတော်နာမတော်ကိုအမိမှမပြုရှင်မယ်လေဒီနေ့ရှိအသက်ရှင်ဆက်ပြီးတော့အသက်ရှင်နေကြအသက်ရှင်ခဲ့တဲ့အသက်ရှင်နေဆက်ဖြစ်တဲ့နောက်လည်းအသက်ရှင်နေအောင်အဲ့လိုမျိုးလူထုထဲကနေပြီးတော့ဖယ်ရခင်ဟာကဘာမတင်ရှိမိကြတယ်လူတစုကိုသခင်ယေရှုခရစ်တော်မှာရွေးကောက်တော့အဲ့လူတစုကတော့ဖယ်ရခင်မရွေးကောက်တော့လူတစုကဖယားမဟုတ်ဘူးငါတို့ကံကြောင်းလို့ပြောတဲ့ကဘာမြကြီးအလယ်မှာဖယားကြောင်းပါလို့အတန်ကုန်ဟောပြီးတော့အသက်ရှင်ဖို့သူရွေးကောက်ထားတာကဘာဥပ္ပရေအကြောအာရမေဝအပြစ်ထဲမှာကြဆုံးပြီးတဲ့အခါမှာကာအိနာဘာဖြစ်လဲငါငါအသီးနာနဲ့ဝိပြုတော့ဘာဖြစ်လဲသူ့ဘုံတော့ငါဘာမယူဆိုင်နေရမလဲငါကြိုက်တယ်လို့အသက်ရှင်မှာဘောလို့ပြောတဲ့အချိန်မှာအာမေလာတော့မဟုတ်ပါဘူးဘယ်အလုံးမပြောသေးဘူးဖယားဘုံတော့ကြောင့်ဆိုပြတော့တဲတင်ပြောတဲ့အတိုင်းကြီးပူတော်ဖို့ကြီးကောက်ဆောင်ငါကအိနာအဘိလောက်တတ်လိုက်တော့ပြပြတနာမရှိပါဘူးရှေတရောက်လာတယ်။ကိုင်းနာမျိုးတွေကမျိုးတော်ကြီးတည်ထောင်တဲ့အခါမှာရှေတရဲ့မျိုးတွေကဖယားသခင်ရဲ့နာမည်ကိုရှင်းမွန်ပြတော့တင်းမနှွေနေတိုင်းဒီလိုဖယားရှိခိုးတယ်။ကဘာဦးကျမတို့ကြီးကိုင်းနာရဲ့မျိုးနွယ်တွေကတခါတည်းရှေတရဲ့မျိုးနွယ်တွေအကုန်လုံးကိုဝါမျိုးဖို့ပြင်တဲ့အခါမှာဖယားသခင်ရေလွှမ်းမှုချင်းအဖြစ်ကစီတရဲ့အမျိုးနွယ်တဲ့ကနော်အင်းနဲ့မိသားစုဖဲပြီးတော့ကိုင်းကအမျိုးနွယ်ရေဘုံလုံးကဘာကြီးနဲ့တူဖြတ်စီပလိုက်အမေကဖယားဘုံတော်မဟုတ်ဘူးကွာငါတို့လူ့ဘဝလို့လုပ်တဲ့အချိန်မှာဖယားတစ်ခေတ်ဘုံတော်တွားဆိုပြီးတော့အန်ကင်းချင်းရဲ့တာဝန်ကိုကြီးညာဖို့လူတစုကိုဖဲတယ်အမေကထားပါအဲ့ဒါလူသမိုင်းကြီးရဲ့သမိုင်းကြောင်းပဲကဘာကြီးရဲ့သမိုင်းပဲလူတို့ကဖယားမဟုတ်ဘူးကွာငါတို့လူ့ဘဝတော်နေတာအော်အဲ့ဒီຢာထဲမှာဖယားရခင်ကလူ့လူတို့ကိုထားပြတော့မင်းတို့အဲ့လိုမပြောနဲ့ဖယားရခင်ကြောင်းဖယားဘုန်းတော်ထင်ရှားဖို့အမြဲတမ်းထင်ရှားဖို့လူတို့ကိုထားတယ်နော်ရဲ့သာသမီ၃ယောက်ကဖယားမဟုတ်လူရုပ်တုနတ်နတ်ဖယားအလိုမျိုးမျိုးဆောင်ပြောတဲ့အချိန်မှာအာမေဟန်ရဲ့အနွယ်ကိုခဲရခဲကသူ့ရဲ့ဘုံတော်အတွက်လို့ထင်ရှားတယ်။အဲဒီနောက်ဆုံးတစ်နေ့သခင်ယေရှုခရစ်တော်ကောင်းကင်ဘုံကဆင်းသက်လာခိုင်းတော့ဘယ်လိမျိုးမှမွေးဖွားခဲ့ကြရဲ့လူမဟုတ်ဘူးဖယားအဲ့ဒီရှင်ကလူဖယားမဟုတ်ဘူးဖယားဒီခေတ်ကလုပေးတာဆိုတော့ကတ်တိုင်ပုံမှာကျွန်တော်တို့အတိတ်ခံဒီရှင်းရနေဘောဒီနေ့တနင်္ဂနွေနေ့မှာထားမြောက်တယ်တနင်္ဂနွေနေ့ကိုအနာယူရနေဥပုံနေလို့သတ်မှတ်ပြီးဆိုတော့ဖယားဘုံတော်ကိုချီးမွမ်းဖို့နေ့တည့်ရက်ကိုကျွန်တော်တို့ပြန်ပေးတယ်လူမောင်းဘူးဟဲ့ဖယားဟဲ့ဖယားဘုံတော်ဟဲ့ဖယားဘုံတော်သင်ချားရမယ်လို့သဘောပေါက်နားလည်တယ်အဲ့ဒီလူတစုစီမှာဖယားရဲ့ခင်ကမပြောပေးလေသားရင်တောက်ရင်လူဘွားရဲ့အချိန်ခံကြဆုံးမလဲမိုးလေးကလည်းကျွန်တော်ရေတောက်တယ်အဲစကားမဆက်ခင်ဗျားတို့ မနေ့ခေါ်ဤထနဲ့ရေတောက်ကြပါနော်ကျမရေးတော့အညာလုံးခမားတို့ကျွန်တော်တို့အိတ်တယ်လေကိုလုံးထဲမှာရေခန့်ထောက်တယ်လေနော်အဲကြောင့်မနေ့ထလာနဲ့ခမားတို့ရေတစ်ဖက်ကိုအပြည့်တောက်ပါအဲဒါတောက်ကမပြတ်ဘူးနော်တောက်ကမပြတ်ဘူးသမောကြောက်ပပြဲရင်အတရာအတဝါယောခရပြီးတော့ပေးတတ်တယ်နော်အဲကြောင့်အေးအသိတော်မှာသခင်ယေရှုကဖားရင်တောက်နေဘုရားမုန်းတော်ကိုထောက်ပြီးတော့ပါပါအခြေခံကြဆုံးမဲ့ဘုသူဆုံးအေးရထလာနဲ့ဗရိခမနဲ့သမင်းချမ်းဘုံတရာမျိုးစုံနဲ့ဆားကြတယ်ဘလို့ပဲဆားဆားဆားချင်းဆိုတဲ့ဥစ္စာရောက်တာမိုးလေးကလည်းဆားတာပဲဆင်းလေးတောက်တဲ့လူတွေကပြောမယ်ငါတို့တော့မဆားခင်တောက်တယ်လေအဲဟုတ်ကဲ့တောက်တဲ့ဆဲမှာပါတယ်နော်ရေမောက်ဖို့ဆိတ်လိုက်တယ်ဆိတ်လိုက်တော့လည်းဘုရားဘုံတော်ကတောက်ပါအဲဆိုဆိတ်လိုက်ကော့တောက်အောင်ပါပေါ့နော်အဆုတ်ကိုတနာအောင်ပါပေါ့နော်ဟိုဂေါ့စပယ်ဘပ်တိစ်fundamentalist လို့ခေလိုက်တော့ဘွားမရဲသေးဘူးရောက်အဲ့လိုတော့မဟုတ်ပါဘူးအဲ့ဒါတော့အယူကလေးပါကိုန်တမျိုးမျိုးမရဲသေးဘူးရောက်ဟမ်ဘာမှဆိုင်ပါဘူးခေလိုက်တော့ဘွားအခါနဲ့မရဲသေးတာမိခိုးတွေတက်ဟမ်လို့မဟုတ်ပါဘူးကျမကြီးကျမကြီးနော်ဒါကြောင့်သားလျင်တောက်လျင်ဖခင်ရဲ့ဘုံတော်ဆင်စားပါလုံးလုံးတမလို့လောက်ရမယ်ဆိုတော့သာအယုသိဆုံးကျွန်တော်တို့ဘဝရဲ့အခြေခံလုပ်ငန်းကလေးကိုတည်ဆောက်ထားတဲ့ဆိုတာခရိယာတရားအနေနဲ့အသက်ရှင်နေခြင်းကို၌ဝါဘုရားဘုန်းတော်တည်ဆောက်ဖို့လို့ကျွန်တော်တို့ပြောတာသာသာကြောင့်တမမင်းအောင်လုံးမှာအသိဉာဏ်ကြီးလုံးမှာအေဝံဂေလိထောက်ဟောမှာဘုရားဘုန်းတော်တည်ဆောက်တာမဟုတ်ဘူးပါခြင်းအမှုတောက်ခြင်းဟုတ်အဲ့ဒီဘဝရဲ့အခြေခံအကျဆုံးသောအရာပင်လည်းရင်ဆရာအတွက်တဲ့ဟောကြောင့်အရုပ်သမီးတို့ခရိယံတယောက်အနေနဲ့အင်းလုံးလုံးနဲ့တာဖယားဘုံတော်ထင်ရှားဖို့ဖြစ်တောင်းတက်တာဖယားဘုံတော်ထင်ရှားဖို့ဖြစ်အလုံးလုံးတာဖယားဘုံတော်ထင်ရှားဖို့လေယိုရှူနေတာဟောဖယားဘုံတော်ထင်ရှားဖို့သမောတရားဗျာလူတရားပဲအသက်ရှင်ခြင်းအစနေအဖို့အမေပိုက်ထဲဆက်လာကြတဲ့နောက်ဆုံးဖက်သက်ကိုရှူထုတ်ပြီးတော့တင်းကြိုင်ုံသွားတဲ့အစ်ဖယားဘုံတော်အတွက်ကျွန်တော်တို့အသက်ရှင်နေတာပါလို့တန်ဟာပြောတာဆိုကျွန်တော်တို့သင်ုပ်ဖြစ်မှာမဟုတ်ဘူးဦးကြီးလို့အသိလူကြီးဖြစ်မှာမဟုတ်ဘူးမကျမ်းပါကျောင်းသားတွေဖြစ်မှာမဟုတ်ဘူးသာမန်ခရိယံတယောက်ရဲ့နေ့တူဝအသက်ရှင်ခြင်းဟာဖယားတော့အဲ့ဒါကိုကျမ်းပါပြောနေတာဖယားရဲ့ဘုံတော်သင်စားဖို့ဆိုအဲ့ဒါကိုပြောနေတာအဲ့ဒါကိုဒီနေ့လူအမြောက်များမိတ်နေတယ်အဲကြောင့်အာချောင်းသုတ္တမဖယားဘုံတော်သင်စားမဟုတ်ဘူးသာချောင်းသုမတော်လည်းဖယားဘုံတော်သင်စားတယ်အဲ့ဝင်နေတာဟောမှာဘုံတော်ထင်ရှားမှာအဲ့လုံးလုံးတယ်မဟုတ်ဘူးအိမ်မှာခင်ဗျာအိမ်ဆောင်ရှင်မတယောက်ခမင်းဆက်နေတာဘုံတော်ထင်ရှားဖို့ဖြစ်နေဆိုလို့လဲဖယားဖန်စင်ထားတော်မင်းနဲ့ဖယားဖန်စင်ထားတော်ဟင်းတီဤဝသားငါးတွေကိုဖယားဖန်စင်ထားတော်ဟင်းချက်အမွေးကြိုင်နေနဲ့ဖယားဖန်စင်ပေးထားတော်အနုပညာလက်နဲ့ဆက်လိုက်တဲ့အခါမှာအင်မတန်စားလို့ကောင်းတဲ့အင်းတခေါက်ဖြစ်လာတာဆရာဘုံတော်သင်ချားနေစနော့ချက်ခိုင်းဘလို့ချက်ချက်ဘလို့ပဲခမရူပစ္စည်းမြိတ်ထားဆက်တော့ဘယ်တော့မှမကောင်းဘူးအဲ့ဒါကြောင့်အမျိုးသမီးများခမရူရင်းချက်ကောင်းနေပြီဆိုရင်ဆရာဘုံတော်သင်ချားနေဘာဖြစ်လဲအင်းတခေါက်ကောင်းလဲဆိုတာအင်းတခေါက်ပြည့်စုံတာအင်းတခေါက်ပြည့်စုံတယ်ဆိုတာဖရာရဲ့ပြည့်စုံခြင်းကိုအင်းတခေါက်အားဖြင့်ရောင်ပြန်ဟတ်တာဟ အဲ့တော့တပြည့်စီလဲပြောင်းရောင်လဲခြင်းဟာဘုရားရဲ့ဘုံတော်ပြင်ရှားနေပါ့လေ။ဘယ်ကဲတတ်ရှင်းလို့တတ်ရှင်းလဲဆိုတော့မညစ်ပါဘူး။အဲ့ဒါကြောင့်ဘယ်ကဲတတ်ရှင်းခြင်းကိုတပြည့်စီလဲခြင်းအပြင်တန့်ပြရတယ်။အဲ့ဘုံတော်ပြင်ရှားနေခမရဝုသာသိဆောင်မနိုင်ရောခမရဘုံတော်ပြင်ရှားနေအဝုသာသိเสียမလို့ဘူးအဝုသာသတ်เสียပဲလို့လားအဝသာအစ်စ်လုံးဝမလို့ခဲကဲကျမ်းသာအစ်စ်မလို့မပြောဘူးပတ်ချင်းချင်းပဲနော်အဝတိအကောင်းတာခဲကဲဘုံတော့အဲ့လိုမျိုးထင်တာယူစင်းဆိုတာဘဝကိုထိုက်ပါဘုရားဘုံမှာဆင်းတာလောကတရားနှစ်ရက်ကသူတို့တရုတ် TV CCTV မှာတရုတ်ရဲ့ဟိုးဖက်ကအောင်ပိုင်းကြတဲ့ပြည်နယ်တွေကမွတ်စလင်တွေဖြစ်တယ်ဆိုတဲ့အကြောင်းသူတို့ documentary ရိုက်တယ်လေ။ဆက်ရိုက်တော့မာတာရေးတွေထဲမှာလည်းကျွန်တော်တို့ရဲလက်ခေယုံကြည်ရတာဘလောက်ရှိကောင်းတယ်လဲဆိုတာကျွန်တော်တို့သွားပြတော့တွေ့တယ်။ဒါမှတွေ့လဲဆိုတော့မွတ်စလင်တယောက်အနေနဲ့ဒီနေ့ငါးပြင်ဖျားရှိခိုးတယ်ငါးပြင်ဖျားရှိခိုးတဲ့အခါမှာအိုးကလေးခင်းပြီးတော့လူထောက်ရတယ်လူတရားကခြေတော့မကောင်းဘူးလေနော်ခြေတော့မကောင်းတော့ဒူးမကွေးနိုင်ဘူးနော်အဲ့လိုတန်းလန်းတန်းလန်းနဲ့ဘုရားရှိခိုးနေတော်တော်သူ့အတွက်ကျွန်တော်သူတို့ documentary ရိုက်သွားတာတော့ဘာမှမဟုတ်လေဒါပေမဲ့ကျွန်တော်တို့ကအော်ကြည့်စမ်းမအောင်နော်လို့မလို့ခရိယာဆိုရင်အဲ့လိုမျိုးဒူးမကွေးတဲ့လူကမတရားဆရာလည်းမလို့ဒူးထောက်ဆရာလည်းမလို့အဲ့လိုပဲကိုယ့်အကိုထိုင်နေရမှာထိုင်ပြီးတော့ဘုရားရှိခိုးလို့ရကြည့်စမ်းမမကံတော့ပါတာရေးတော့နော်သူဒူးထောက်လို့မရလဲတစ်ခါဒူးထောက်တော့တစ်ခါဆောင်းငန်းဆောင်းငန်းဆောင်းငန်းနဲ့ဟိုလူမျက်နှာကံမလို့ဒီလူမျက်နှာကံမလို့နော်အဲ့ဒါမွတ်စလင်အားလုံးဒူးထောက်မယ်လို့ပြောတာဟိုသူကတော့အပြက်ပဲလူမထောက်နိုင်ဘူးဆိုတဲ့အကောင်ပေလိုက်ပါလားလို့ပဲပြောနော်ဒါပေမဲ့ကျွန်တော်ကြားစာထဲမှာဖတ်ကြည့်အဲ့လိုမျိုးလုံးဝမရှိဘူးခရိယံတယောက်ဖြစ်လာရင်ဘုတ်နဲ့ချွတ်နဲ့နှက်ကတိုင်နဲ့အားမလို့ဘူးဒီတိုင်းမှာဝိချင်းကောင်ဘောမဝိချင်းကောင်ဘောအကြံတော်ဆိုလုံးဝမဟုတ်ဘူးလက်ထက်ရင်ခရိယံပုံစံနဲ့လက်ထက်တယ်လေဘာဖြစ်လို့မင်းတို့ခရိယံပုံစံနဲ့လက်ထက်တယ်လို့ပြောနိုင်ရတာလဲဟာသူကလက်ကတိုင်နဲ့ရှူးနေလာတာလေအဲအဲ့ဒါအနောက်တိုင်းပုံစံအဲ့ဒါခရိယံပုံစံမဟုတ်ပါဘူးအဲ့ဒါကြောင့်ကျွန်တော်အသိတော့ပါဆိုရှင်ကအိမ်ထောင်ပြုတ်ရင်အများအားရှင်းပြတယ်ကြံရှင်းသိတော့အသိအုပ်လို့တော့သူကလက်ခတ်ကျင်တယ်တဲ့ပတ်တာမရှိလို့တဲ့ဟဲ့လက်ခတ်တာနဲ့ပတ်တာမရှိရနဲ့တခြားစီပါပါဘောင်းလဲတဲ့ခရိယလက်ခတ်ဘုဒ္ဓရှုတည်နဲ့ဝယ်ပြီးတော့တခါတည်းခြိတဲ့ရတာတို့လက်ထုတ်လဲရတာအဲ့ဒါအနောက်တိုင်းရင်ကြည့်မှုငါလူရဲ့အဲဆိုခရိယရင်ကြည့်မှုကပါလဲတဲ့ခရိယရင်ကြည့်မှုဆိုဒီမှာတင်းဥဆရာဘုရားကြောင့်ရှိမှနှစ်ယောက်မတက်ရက်ပြီးတော့ဘာလဲဖြစ်ဖြစ်အဲ့တော့ဖျားရှိမှလက်ထက်တယ်မဝယ်ဘူးအကောင်းဆုံးရုပ်လာမြတ်မချတဲ့တလုံးရုံးမြေကြောင်ပေါင်းမယ်အဲ့လိုမျိုးဂတိပေးပြတော့သိဥက္ကဆုတောင်းပေးအဲ့ခရိယံရင်ကြည့်မှုဟာဆိုလက်ထက်ပဲအေးဒီနေ့လက်ထက်ဒီနေ့တို့လက်ထက်ငါကိုပဲသာသာသမီး600 900ရှိပြီအေးစေပဲဘုတ်နဲ့ရှုပ်နဲ့လက်ကတိုင်နဲ့လက်ထက်တဲ့ကောင်ကိုကိုယ်ကပြေးတာနဲတာမဟုတ်ကျွန်တော်တို့ကဘုတ်လည်းမရှိရှုပ်လည်းမရှိနော်အဲဆုံးဖဲလက်ခတ်ပြီးလို့ဖွဲမဲ့ကိန့်ဖုံလည်းမရှိဘူးနော်။ coffee mate 5-6 ထုပ်ကိုတရားများရော့ရင်များများရော့ပြတော့တိုက်တာပြီးတော့။ဘာသာမမလို့ခရိယာ။အနောက်တိုင်းရင်ကြီးဘွားလိုတာ။ဒီလက်စုပ်ကလေးဟာဖြင်းဘာဖြစ်ပါလဲညာဖြစ်ပါလဲ၊ခွိဖြစ်ပါလဲ၊ကွာဖြစ်ပါလဲ။လက်ကဘာကျန်းပါလဲမလဲဘာမှလည်းမရှိပါဘူး။အဲဒါကြောင့်ကျန်းသာပြောတာလား။ရင်ကျင်းမှုကပြောတာနှစ်ခုကိုကျွန်တော်တို့သိရမှာကျွန်တော်တို့ကဖျားပုံးတော့ထင်တာဘလို့ထင်ချက်မလဲစားတော့တော့တာလေးနဲ့ကိုထင်ရှားလို့ရပြီဗျာခမရဘာတော့တာလဲရင်းတော့တာမနေ့ကရင်တစ်ခွက်တော့တာနဲ့ရပြီခမင်းကျန်းခဲလေးကိုငပိရင်ကျုပ်ကစားတာနဲ့ကိုရပြီโอเคအားမလို့ဘွာတခါတဲ့နွားခေါင်လိုက်ကြီးစမှပဲကျေးဇူးတော်ချီးမွမ်းမယ်ဟာခမရလည်းပါမဟုတ်တာနွားခေါင်လည်းမတတ်နိုင်ချီးမွမ်းလို့ရပါတယ်နေချီးမွမ်းပါလေကျွန်တော်တော့ဝက်ကောင်လုံးပေါ်မှာပဲကျေးဇူးတော်ချီးမွမ်းပါအားမဟုတ်ပါဘူးမပြည့်နဲ့လည်းကျေးဇူးတော်ချီးမွမ်းပါလေ ဒီကအနိုင်ဆုံးအစရနေဆိုတော့သူ့ဘုံတော်နာမတော်ကိုဖြစ်ချဖို့တော့ကျွန်တော်တို့ပြောဆိုတာစားရင်တောက်ရင်အဲ့ဒီဥပမာကိုကောင်းကောင်းသဘောပေါက်ဖို့တော့နောက်ဆုံးအစ်သင်္ခန်းပါအနေနဲ့ရှင်ဘောလုဟာဓမ္မဟောင်းကျမ်းစာအရာတွေအမြောက်အများကိုဖော်ထုတ်တာအဲ့ဒါဒီလိုနည်းနည်းတော့ရှိပါမယ်အပိုင်းငယ်တင်မှာညီအကိုတို့တဲ့ငါတို့ဖတ်ခင်များအားလုံးတဲ့သမောင်းကျမ်းစာဣသရေအားလုံးကို Our Father ငါတို့ရဲ့ဖတ်ခင်များလို့ရှင်ပေါ်လို့ဟာကောရိန္သုအသင်းတော်ကိုပြောပြတယ်ငါတို့ဆိုတာကောရိန္သုအသင်းတို့အသင်းသားအားလုံးရဲ့ဖတ်ခင်များ Dispensational ဩဝါဒသမားတွေဟာဓမ္မဟောင်းကျမ်းစာယူတဲ့ဟာသတ်သတ်ကျွန်တော်တို့ဓမ္မတရားခရိယာနေဟာသတ်သတ်တယ်မဟုတ်ဘူးရှင်ဘောလုဟာဒီမှာသွေမျိုးသတ်တာလားငါတို့ရဲ့ဖခင်များဖခင်ကဲ့သို့တော်သူများမဟုတ်ဘူးဖခင်များဘယ်နဲ့ကောရိန္သုအသင်းတော်ဟာဂရိတွေဓမ္မဟောင်းအသင်းတော်ဟာယူတယ်ဘယ်နဲ့လို့သာဖာမိသားစုဖြစ်နိုင်ရတယ်လေဝါကတိုင်တော်လေဝါကသခင်ယေရှုခရစ်တော်ရဲ့လေဝါကတိုင်အားဖြင့်ဖယားသခင်ကိုယုံတော်သူအားလုံးယုံကြည်သူအားလုံးဘာလို့မျိုးမဆိုညီကိုမောင်မမိသားစုဖယားကျေမိသားစုနော်ဒါကြောင့် dispensational နှစ်ချင်းနေရဲ့စိတ်ညစ်เสียကောင်းပေါ်လို့ဟာဆက်ပြီးတော့ပြောထားတယ်အပိုင်ငယ်နဲ့အားလုံးမောရှိထန်နိုင်မိုးတိမ်ထဲနိုင်၎င်းပင်လယ်ထဲနိုင်၎င်းပဋိသန္ဓေခဲ့ကြပါသည်အဲ့ဒါကျွန်တော်ပြောလို့ရှိရင်အဲနှစ်ချင်းတင်းတော်လူတွေအယံမုန်းတယ်ဘာပြောလဲဆိုတော့မောရှိနဲ့ဓမ္မဟောင်းယုံကြည်သူတွေအားလုံးပင်လယ်ကြီးကွဲပြီးတော့အလျားနေပြီးတော့ဖြတ်သန်းပြီးတော့ရေမုန်းရေမွားတွေလွင့်ပြန်နေတဲ့ဖြန့်ချင်းကိုရှင်ဘောလုဟာဗတ္တိသံကိုခေါ်ပြီးတော့အဲ့ဒီဣသရေလနောက်ကိုလိုက်လာတဲ့အီဂျစ်လူမျိုးတွေဖာရောပြည်နဲ့အီဂျစ်လူမျိုးတွေအားလုံးပင်လယ်ထဲမှာရောက်တဲ့အခါမှာပင်လယ်ကွဲတာပိတ်သွားပြီးတော့ရေနစ်ကုန်တာအဲ့နှစ်ချင်းခါလာဗတ္တိသံမဟုတ်ဘူးသေတယ်လို့ကျွန်တော်ရှင်းပြရဲနှစ်ချင်းတွေတဲမုံးမဲ့ဘာလို့ပန်းလာလို့အမှန်ပြောရင်မုံးတာလေနော်အဲကြောင့်ဗတ္တိသံနှစ်ချင်းမဟုတ်ဘူးဘာဒီသာဖြန့်ချင်းလားဓမ္မသစ်မှာလည်းဖြန့်ချင်းဓမ္မဟောင်းမှာလည်းဖြန့်ချင်းအများအားဖြန့်ချင်းနှစ်တာမကောင်းဘူးနှစ်တာပေးတယ်ဖြန့်တာပဲကောင်းတယ်ဖြန့်တာရှင်းတယ်သခင်ယေရှုလည်းယဉ်နှစ်ချင်းမခံဘူးယော်ဒန်မြစ်ကမှာရက်နေတာအဲ့ဒါကိုဖြန့်ချင်းနဲ့ပေးတယ်အဲ့ဒါကြောင့်ယော်ဒန်မြစ်ကနေထလာအဲ့မှာဝိညာဉ်တော်ကဒုံးခဲ့နေတယ်ဖြန့်လာအဲ့နှစ်တာမဟုတ်ဖြန့်တာကျမ်းစာထဲမှာနှစ်ချင်းမရှိဘူးရှိတော့ရှိတယ်သိဖို့ပဲနှစ်ရှင်ဖို့အများဖြန့်တယ်တွကြည့်နော်အေးခင်မှာလည်းပဲနော်အေးတို့ဖွဲ့တယ်ကသင်္ဘောထဲမှာဖြန့်ချင်းမဲ့ခံပြီးတော့လွတ်သွားတယ်တကဘာလုံးကနှစ်ချင်းခံတော့ဘုံသေးတယ်ဒါကြောင့်ကျွန်တော်တို့ဖြန့်ချင်းအများမှတယ်နှစ်ချင်းအများမှတယ်ကျမ်းစာရအပြင်မှာတော့ကြိုက်တာပြောပေါ့နော်အဲ့ဒီလူတွေကမောရှိစီမှာဗတ္တိဇံခံလဲအပိုင်ငယ်သုံးသူညီတော်ဝိညာဉ်စာကိုစားတယ်ကောင်းကင်ကနေကမနကြလာတယ်သူညီတော်ဝိညာဉ်ကြီးကိုတောက်တယ်တောက်တော့ကနေဖတ်လာတယ်နော်အဲ့ဒီတောက်တော့ကိုအပိုင်ငယ်လေးမှာဘာပြောထားလဲသူတို့နောက်တော့လိုက်တော့ကြောက်လို့ခေါ်တယ်အဲ့ဒီကြောက်ဟာခရစ်တော်ဖြစ်တယ်မောရှိကိုဒီမရှိတဲ့နေရာမှာဘုရားသခင်ကဘယ်ကြောက်တော့ကိုစကားပြောလိုက်ပါရေပေးမယ်ဆိုတဲ့ဥစ္စာအဲ့ဒီကြောက်ဟာသခင်ယေရှုခရစ်တော်ဖြစ်သူတို့နောက်ကိုတောင်းလျှောက်လိုက်တယ်ဆက်ဟောဆရာယုဒတာအဲ့လိုမျိုးပါတော့မပြန်ပေးဘူးဆိုတော့ကျွန်တော်တို့တွေ့ရတယ်သူတို့နောက်၌လိုက်တော့ဓမ္မကြောင့်လို့ပဲပြောတယ်နော် ။အဲကြောင့်တော့သူတို့နောက်အမြဲတမ်းလိုက်နေတယ်။ဘာကြမ်းထားပြောရစီ။အဲကြောင့်တော့ယင်တော့အဲမှမရှိဘူး။သူတို့မသိလိုက်ပြန်တခင်ရေဆိုတာတောက်နေတယ်သူကသူအဲမှနေတယ်။အဲ့ဒါကိုမောရှေကပြောလိုက်တဲ့အခါမှာတောက်ခဲရနေပြောကြည့်ဖတ်လာတယ်ဆိုတော့တခင်ကြီးကသူ့ကိုယ်တိုင်တကိုးတော်နဲ့ကြီးသေးဟောဆရာပဲကျွန်တော်ညီကိုမောင်မှမယ်အဲကြောင့်ခင်ဗျားတို့ဘုရားမှာအခက်အခဲဒုက္ခတွေ့ရင်အသိတော်ကိုမပေးပါနဲ့အသိတော်ဆိုတော့ကြောက်ဖရစ်တော်ဟာခင်ဗျားတို့နောက်အမြဲလိုက်တင်းထောက်တွေကိုသတင်းပို့ပါတင်းထောက်တွေကိုပြောပြပါအသိတော်ကိုသတင်းပို့ပါအမိမဲ့သားကြီးနဲ့ငါလို့ဟုတ်ကူမထင်ပါနဲ့ဖရစ်တော်ကအမြင့်တော်အမြဲတမ်းစောင့်ကြောက်အဲလိုမျိုးအာဟောဆရာတွေတွေ့ကြုံရလျက်သမောင်းတင်းတော်လူတွေပါလို့လဲမောင်းတာတွေကိုတတ်မဲ့တယ်အပိုင်ငယ်ငါတို့ထဲမှာအများစုကိုဖရဲရှင်ကသဘောကျတော်မူမူပါထို့အတွက်တဲကန္တာဆဲတွင်သိစီပါသည်ယခုတွင်ထိုအကြောင်းအရာများသည်ငါတို့ဥပမာများဖြစ်ကြပါသည်။ဒါကြောင့်ကျွန်တော်တို့ဓမ္မဟောင်းကျမ်းစာကိုဘယ်လိုလုပ်သုံးမလဲတဲ့။ဘယ်လိုခင်ဗျားဘုန်းတော်သင်စားအောင်ဓမ္မဟောင်းကျမ်းစာကိုငါတို့ရဲ့ဥပမာများနဲ့ရှင်းရမှာလို့ဖတ်ခင်ကြီးများတွေ့ခဲ့တဲ့အတွေ့အကြုံများငါတို့အစွားဖြစ်တယ်။ငါတို့ဥပမာတွေဖြစ်တယ်လို့ဓမ္မဟောင်းကိုဖတ်ပါ။ဓမ္မဟောင်းငါတို့နဲ့ဘာမှမဆိုင်ဘူးဓမ္မဟောင်းအယူတွေဓမ္မတရားငါတို့ကခရစ်တော်အဲ့လိုမျိုးမဟုတ်ဘူး။အဲ့ဒါ dispensational အယူတွေရဲ့ idea ကျမ်းစာကပြောလဲကျမ်းစာကတော့ကမ္မဟောင်းကျမ်းစာဟာငါတို့ရဲ့ရှေ့ရာအဖြစ်ကြီးများတို့ရဲ့အတွေ့အကြုံတွေအပြင်သင်္ခန်းစာသင်ဖို့နော်ဒါကြောင့်ဥပမာအတွက်တင်မဟုတ်ဘူးနော်ဒါဒီကျမ်းပတ်ကိုကြည့်ပြီးတော့ dispensational တမားတယ်ဒီလားကျမ်းစာကဥပမာအတွက်ပါတယ်မှန်ပါတယ်ဘယ်လိုဥပမာလဲငါတို့ခင်များတွေ့ကြုံခဲ့တော်သင်္ခန်းတာ An sample of experience အနောက်တိုင်းကအနောက်တိုင်းသိပညာဘာလို့တိုးတက်လဲအနောက်တိုင်းသိပ္ပံပညာဘာလို့တိုးတက်လဲဆိုတော့တို့ကရှေ့ရတွေ့သွားတဲ့တို့ကအားလုံးမှတ်တမ်းတင်တယ်အဲ့တော့နောက်လူကအဲ့ဒီမှတ်တမ်းကိုကြည့်ပြီးတော့ဆက်ပြီးတော့ဆန်းတတ်တယ်အစားတဲ့ကြတော့ဘာဖြစ်လို့သိပ္ပံပညာတွေအလုံးပြောက်ကုန်လဲမှတ်တမ်းမရှိဘူးနော်တရုတ်တရားပြောတယ်ငါတို့ကွန်ဖူးပညာဘာလို့ပြောက်သွားလဲဆိုတော့ကွန်ဖူးဆရာကြီးအားတဲ့သူ့တပည့်ကိုသင်ပေးရင်နဲ့သူ့တပည့်ကိုကားပြန်မှာဆိုတော့တကွက်ခြံခဲ့တယ်အဲ့နဲ့အဲ့တပည့်ကကားပြန်တော့မှဆိုအဲ့ခြံထားတဲ့တကွက်နဲ့အဲ့တပည့်ကိုတွေ့ထလိုက်တော့ဆရာကြီးအများရန်ဖြစ်နေတယ်နဲ့ဆရာကြီးကသေရောအဲ့ဒီခြံထားတဲ့တကွက်ကပြောက်တော့နဲ့နောက်သူ့တပည့်အတော်သွားဆရာကြီးဖြစ်လာအဲဒီမှာသူ့တပည့်တရားသူ့တစ္ဆာဖောက်မှာဆိုတကွက်ခံခဲ့အဲ့လိုနဲ့ခြံခြံခြံခြံနောက်ဆုံးကောက်ကိုအာလူးဖြစ်သွားတယ်နော်အဲ့ဒါအစ်တိုင်းအနောက်တိုင်းရတော့မဟုတ်ဘူးသူတို့သိပညာတွေပါလိမ့်လို့ရင်ဒီခေတ်ကဆန်းတပ်ပြီးနောက်လူများဒီနေရာနေစပြီးဆန်းတပ်ပါဒီလိုဒီလိုကျွန်တော်တွေ့ကြုံခဲ့တဲ့တော့နောက်လူတွေစမ်းတတ်တဲ့အခါမှာလည်းဒီလိုဒီလိုတွေ့ကြုံနိုင်တယ်ဆိုတာအကုန်လုံးရေးပေးခဲ့တယ်ရေးပြသေးတယ်အဲ့ဒီအားအုပ်ကိုလူတိုင်းသိအောင်ဖြန့်ဖြန့်တဲ့အခါမှာသူတို့နောက်ပညာရှင်များဆက်ကြည့်ပြီးတော့သူစမ်းတတ်ပြီးသားတွေကိုဆက်ပြီးတော့မစမ်းတတ်တော့သူစမ်းတတ်ပြီးတဲ့အနေနဲ့ဆက်တယ်အဲ့အခါမှာသူရဲ့ပညာနောက်တယောက်တော့ပထမလူရဲ့အတွေ့အကြုံဟာနောက်လူတို့ကအရှင်သိရှိသွားတယ်အဲ့အခါမှာသူရဲ့နောက်အတွေ့အကြုံဖတ်ဆက်တယ်နောက်တယောက်တော့အတွေ့အကြုံကအများကြီးဖြစ်လာတယ်အဲ့တော့သူတို့ထပ်ဆက်တယ်။နောက်တွေ့ကြုံအများကြီးများကြီးများကြီးများကြီးဖြစ်လာတော့ဒီနေ့တခါတည်းသူတို့ရဲ့ကွန်ပျူတာဆိုရင်လက်နဲ့ကိုထိတာလည်းဘာမှမဆိုဖြစ်ကုန်။အဲ့လိုပဲကျန်းစာမှာကျွန်တော်တို့ပြောပြတာ။သမဟောင်းကျန်းစာပုဂ္ဂိုလ်တွေဟာငါတို့နဲ့မဆိုင်သောပုဂ္ဂိုလ်တွေဘာဒီမှန်းသိရှောက်ပြီးဘရအဲ့အနေသင်ခန်းစာယူမဟုတ်ဘူး။ငါတို့နဲ့အင်မတန်ဆိုင်သောခရစ်တော်ထိုင်ညီကိုမောင်များမိုးဘေးများဆွေမျိုးစစ်စစ်သူတို့တွေးကြုံတာငါတို့တွေးကြုံတာအဲ့ဒါကြောင့်မကျန်းစာတဲ့မှာမှတ်တမ်းတင်ပေးတယ်။ဒါကြောင့်သူတို့တွေးကြုံတဲ့အသိစိတ်လေးလာရင်မတို့သူတို့မားတယ်လို့မမားပဲဖယားပုံတော့ရှင်းစားစွာအသက်ရှင်နိုင်မယ်လို့ကျန်းစာပြောတာ။အဲ့ဒါကြောင့်အာ ချင်းမို့တောက်ချင်းမို့မှာဖယားဘုံတော်တင်ချဖို့ဘာလို့ရမလဲကျမ်းစာကိုဖတ်ရမယ်ဓမ္မဟောင်းကျမ်းစာကိုသုတေဖတ်ရဓမ္မတိကျမ်းစာနေဘုရားဓမ္မဟောင်းကျမ်းစာကိုအနက်ဖတ်ရမယ်အဲလိုနဲ့ကျွန်တော်တို့ရဲ့ဘဝမှာဘလို့ဖားမလဲဘလို့တောက်မလဲဘလို့နေမလဲဘလို့ထိုင်မလဲဘလို့သွားမလဲဘလို့လာမလဲဘာလုပ်မလဲဘာမလုပ်ဘူးလဲအားလုံးကိုကျွန်တော်တို့ကဓမ္မကျမ်းစာနဲ့အကြီးကြီးပြီးတော့အသက်ရှင်ခြင်းအဖြစ်ပါမပါရလေပါမတောက်တာလေကလည်းပဲဆရာမုန်းတော်သင်္ချာဖို့ဖြစ်လာပါတယ်အဲ့အဲ့ဆဲမှာကျွန်တော်တို့အကြောင်းအရာ၃မျိုးကိုသူရွေးထားရတာပထမအပိုင်ငယ်ချောင်းတော့သုစုပေါင်းရပါလေသုံးညစ်သောအရာများကိုသူတို့လိုကျွန်တော်တို့မတတ်မဲ့ဘူးအပိုင်ခုနှစ်ဘာတွေတတ်မဲ့တယ်လဲရုပ်တုကိုပွဲတယ်ရုပ်တုဘလို့ကိုပွဲလဲသူများစားတော့ကြဖို့ထိုင်တယ်ပြီးတော့ကောက်ကုန်ညီလူကြဖို့ထပ်ပြန်တယ်အဲ့ဒါနဲ့ပဲအပိုင်ငယ်ရှင်းအဲ့ဒီမှာပါဖြစ်နေလူ2,300သေးရောဗျာကျွန်တော်တို့အလုပ်မတရားလေအောင်โอเคအဲ့တော့ကအဲ့ဒီပွဲလေးတောင်းကြည့်အောင်တနည်းအားရောက်တော့ဣသရေလစီကိုမောဘလူမျိုးတွေမောဘလူမျိုးတွေကရဲရွာနာကိုရောက်တယ်ရောက်တဲ့အခါမှာမောဘမောဘလူမျိုးတွေကဖျားပွဲကျင်းပါတယ်သူတို့ဖျားပွဲရတော့အတေမီနဖရားဘွားနေမှာပေါ့နော်။ညီကြီးနဖရားမယူကိုပွဲရလေ။အဲနဖရားမယူကနှုတ်ပြီးများဟာယူပဲလေ။အဲ့ဒီနဖရားမကိုပွဲရင်သူတို့အသီးအနှံတွေစီပင်အဲတုံပွားမယ်၊ဒီဩဇာပေါင်းမယ်၊သာသမီတွေအများကြီးရမယ်။အဲ့ဒီဘွဲမှာမလုပ်လဲဆိုတော့အကောင်ပလောင်အမြောက်အမြားတက်ဆိုတော့ပြင်းတယ်။ပြင်းပြီးတော့အရက်အိုးတွေအမြောက်အမြားထုတ်လာဆိုတော့တောက်တယ်။ပေါက်တယ်စားတယ်မူးတယ်ပြီးတော့ကပုံပြီးတော့ဘသူကကိုညီမဘသူကကိုအကိုဘသူကကိုဆွေမျိုးမမတည်ပဲကြုံတဲ့ကောင်မနဲ့ကြုံတဲ့ကောင်နဲ့အိတ်တော်တာပဲဟောမပါပြပါဆိုကြံပွဲလုံးမျိုးပေါ့ဟောမပါပြမှာဆိုရင်ဟိုမင်းကြီးမင်းကလေးပွဲလုံးမျိုးပေါ့ဟောမပါပြမှာဆိုရင်ဒီဟိုပြသတ်တွေစတဲ့ဖျားပွဲတွေမျိုးပေါ့ဒီနာမဘုရားပွဲလာကြတဲ့အခါမှာဘုပဲနာမအတွဲနေတော့ဗလံပေးနာမအိတ်နေကြအတုံးယုံမယ်နဲ့အမောဘုရား။ဒကြမာနောဘာတောင်းကြမ်းလဲမင်းလဲကျွန်တော်တို့သင်တောင်းတို့တောင်းပေါ်ဖက်မှာဆိုရင်ခရစ်သမတ်နဲ့နေတိကူလို့ပေါ့။နောက်ခရစ်သမတ်နဲ့နေတိကူမအောင်ပါလဲတောက်ထားဖို့ဖြစ်နိုင်ဖြစ်ပါလိမ့်မယ်အမော။အတွဲတွေအတွဲတွေဘာတခါမှလည်းမတွေ့ဘူးလေလူတွေအဲ့ဒီသမမတော့သာညစ်တိကူမတော့သာမူယူပြီးရှင်းနိုင်ဖြစ်ကြတာလေအဲ့ဒီလိုမျိုးကဘုရားရဲ့ဘုံတော်ကိုမသင်ချသေးဘူးအဲကြောင့်ကျွန်တော်တို့ခရိယံနဲ့အဲ့ဆက်မောင်းမပါရောခရိသမအမိခံနဲ့နာမူထဖို့မလုပ်ရဘူးနော်ညစ်တိကူအမိခံနဲ့နာမူထဖို့မလုပ်ရဘူးသိကန်းရှိရတယ်ကြံပွဲတော့ဒီဖယားပွဲတွေကျွန်တော်တို့တွားလာပြီးတော့အဲ့လိုမျိုးနေဖို့ကိစ္စမှာစိမဲ့ကံမရှိရဘူးအပြိုလူပြိုစိမဲ့ကံမဲ့မနေရဘူးဘာလို့လူပြိုဘဝအပြိုဘဝပွားပြိုပြိုပပတော့မလုပ်ရဘူးအဲ့ဒါဖယားဘုံတော့မထင်ရှားသေးခြင်းတည်းဒါကြောင့်ခရိယများထင်ထောင်ခေါင်းခေါင်းပြုတ်တယ်အဲ့လိုမျိုးမနေဘူးလို့ဒီထားပြောပြတယ်ဘာလို့လဲဆိုတော့ကောင်းရင်မျိုးမှာများများတယ်လေလို့မျိုးနော်ကောင်းရင်မျိုးမှာနှကွန်းသုံးခုရှိတယ်လေအဖရိုဒိုက်တာအဒီမီဒိုင်ယာနာအဲ့နှကွန်းသုံးခုအဲ့လိုမျိုးပဲနေအဲ့နှကွန်းသုံးခုမှာဖာတယ်မာရဲ့အများကြီးပဲအဲ့ဒီဖာတယ်မာရဲ့လည်းတော့ပရောဖောင်တင်ချင်းဟာဖယားဖို့ပြုချင်းတဲ့အဲ့ဒါကိုခရိယံဖြစ်လာတဲ့အခါမှာရှင်ဘောလောဟဲ့အဲ့လိုမျိုးမနေရတော့ဘူးဘာလို့လဲတမောင်းကျန်းဆာမှာကြီးတမောင်းကျန်းဆာမှာအဲ့လိုပဲစရိတ်တွေတခါတော့မောဘလူမျိုးတွေရဲ့ဖယားပွဲမှာပတ်ပါတော့တနည်းဆက်ဆက်ဘလား2,300သိယောဒီနေ့လည်း AIDS နဲ့သိယောဒီနေ့လည်းစစ်ဖလစ်ပိုးနဲ့နူဒီနေ့လည်းလက်ပရိုစီပိုးနဲ့ကလေးတွေခေါင်းကြီးကြီးကိုတိတိလေးတွေဖြစ်အောင်လူစင်မမီတဲ့လူတွေနော်လာမလူမှုလေးတွေတွေ့ရင်လေကျွန်တော်တို့မိဘတွေကိုပဲအပြစ်တင်ဟုတ်လေအများအပြည့်အလိုလူပုလေလူစင်မမီထွက်လာအဲ့ဒီစစ်ဖလက်ပိုးကြောင့် လိမ်မှုကိစ္စထိကမရှိဘူးအဲ့ခါမှာဘုံဘုံဆောင်လဲဆောင်အောင်အဲ့ဒီစစ်ဖလစ်ဘုရားတရေသားလေးကိုသွားဖားပစ်လိုက်တဲ့ခါမှာလူစင်မမီလေးထွက်လာတယ်ဘောင်ကြီးဆိုပြီးစင်ကာပူလိုမျိုးအစိုးရကောင်းရင်တော့တည်တယ်သူတို့အဲ့လိုမျိုးမဟုတ်စားလူစင်မမီရဲ့လူတွေဆိုတော့ကြောင်းရှိတယ်လေကြောင်းရှိဆိုတော့အလုတ်ကန်လေးပဲပေးတယ်လေသူများတော့လာဆောင်မများနဲ့အသက်မွေးတော့တယ်ဗျာကျွန်တော်တို့တိုင်းပြည်လုံးမျိုးမှာဆိုတော့လူပုလေးပါဖြစ်နေလူတစ်ခါရအသာနောက်ပြောင်းပြီးတော့အသက်20 30ဆိုသိရောသူတို့ခမဘာလို့တနာဖို့ကောင်းလဲအဲ့ဒါဗာလဲလိမ်မှုကိစ္စအတိတ်ကမရှိလို့မိပါလေမိပါလေလူပြောပြောဘွားမှာဗာဖြစ်လဲကျိုတိုင်းကြိုက်တဲ့နှင်းစီခိုင်းဆိုတော့ဆောက်လို့တာလေနော်ကလေးတွေကဖြစ်ရောအဲ့တော့ဒီကန်းရှိပါခရိယံဖြစ်လာရင်ဘုရားဘုံတော်တင်ရှားဖို့စားခြင်းမှုတောက်ခြင်းမှုပါပဲမကဘူးအဲ့လောက်ချိန်ခါနေသဘောအားလုံးပါဒီကန်းရှိစွာအသက်ရှင်နေနောက်နောက်ကိစ္စတစ်ခုဆက်ပြောကြည့်အောင်ဟုတ်ဟုတ်ပြင်ငါတို့ဒီသူတို့ထဲမှာသူ့တို့ကဲ့သို့ခရစ်တော်ဘုံမဆန်းကြရပါဒီဆန်းวะဒီစပန်ဖေးရှင်းလည်းအဲချမ်းပိုက်ကိုဘာအနဲ့ဖွဲ့လို့ရှိရင်လေကြီးအောင်မလုပ်တော့ဟိုအကိုဒီကောင်းနဲ့လျှောက်ပြောတယ်နော်ရှင်ဘောလူကပြောရှင်းရှင်းကလေးဇမဟောင်းအသိတော်အားလူတွေခရစ်တော်ကိုစားခဲ့ကြတယ်ခရစ်တော်မရှိသေးဘူးလေအဲ့ဒီတော့ဒီစပန်ဖေးရှင်းလည်းခလုတ်တိုက်ပြီးယူးတယ်လေတို့ကခရစ်တော်ခရိယံနေတော့ပဲလေယူးတယ်နဲ့ခရစ်တော်နဲ့ဘာမှဆိုင်ဘူးလေလက်ဝါခတ်တယ်အရှင်ဘောလူကရိုးရိုးနဲ့ယူတယ်ကဓမ္မအောင်ကျမ်းစာမှာတေကန္တရာထဲမှာလဲလဲနေတော့ခရစ်တော်ကိုဖမ်းခဲ့တယ်ဒါပဲခင်းနေတာပဲတဲ့တဲ့ပြောရှင်းရှင်းပြောကိုယ်ဝိုက်ကတော့မပြောဘူးအလင်ကကြည့်ကြကတော့မပြောဒါဥပမာပြောတာခရစ်တော်ဟာဘလို့ဖြစ်လို့ညာဖြစ်လို့အားရိုင်ဒီနဲ့ဝေါ်ဘုံနဲ့ရှေဖာနဲ့သူတို့ dispensation ကဆရာကြီးရဲ့အဆောင်မှာပိုင်းရင်ကိုယ်ဝိလေကြောင့်ပတ်ဟိုလိုလိုဒီလိုလိုတိတိပြောမပြောဘူးသူကဟုတ်လားအခရစ်တော်ကဓမ္မတိအတွက်ဓမ္မဟောင်းကယူတယ်သတ်သတ်အသိတော်သတ်သတ်အဲ့လိုခွဲတဲ့အခါမှာအဲကျမ်းပတ်ကနှစ်ခုလုံးကိုတစ်ခုထဲအနေနဲ့ပြောတဲ့အခါသူကဒုက္ခရောက်တယ်လေနော်အဲကြောင့်ကျမ်းစာထဲမှာ dispensation ကဘယ်မှမနေရာမရဘူးဒီကောင်ဖောက်ခက်ခွဲတာနေရာကျန်တာရဒီစပန်စေးချာတော်တော်ချက်ချရာကောင်းတဲ့ပြီးတော်တော်ကြီးဖြစ်နေရာတိုင်းမှာသူ့မှာလိန်ကျော်ဖို့ပဲပြင်နေရတယ်။ဒါလို့လဲအသိတော်နဲ့ဂျူးကိုတတ်တတ်ခွဲလိုက်တော့ကျန်တာအသိတော်နဲ့ဂျူးကိုတစ်ထပ်ထဲလို့ပြောတဲ့ကျန်ပိုက်တိုင်းမှာသူကလိန်ရတော့တာပဲ။ဘယ်ဖက်ကလှဲ့လိုက်ညာဖက်ကလှဲ့လိုက်နန္ဒမောင်းလည်းဒီပါတဲ့အတူတူပဲ။ခရစ်တော်ကိုသူတို့ကနောက်မှလာမယ်လို့တွေးတယ်ကျွန်တော်တို့ကခရစ်တော်ကိုလာပြီးပြီလို့တွေ့တယ်ဒါပဲกว่าခရစ်တော်ကိုဘယ်လိုလုပ်ဆန်းလဲညီးတွားခြင်းနဲ့ဟမ်ခရစ်တော်ကိုသူတို့ဆန်းတဲ့အခါမှာပါလဲမွေတွေနဲ့ချိန်မုန်းခြင်းခံရတယ်သူတို့ဘဝကိုမချိန်တတ်ဘူးဗျာမောင်ကြီးမင်းကြောင့်မလို့မတော့ဒုက္ခရောက်တယ်ဒီချိန်မှာကျွန်ခံရတဲ့ပုံကောင်းတယ်အဲ့ခါမှာဖဲရှင်ကမူရီထုတ်ပြောပေါက်တာခံပြီးရမူစိတ်ပြေဖို့အတွက်မူရုပ်ကိုကျေးဝါရုံနဲ့လုပ်ပြီးတော့တိုင်ပေါ်မှာစိတ်ခံသခင်ယေရှုကိုပုံဆောင်တယ်သခင်ယေရှုကိုကြည့်ရင်မူစိတ်ကပြေးတယ်ကျွန်တော်တို့လည်းခရစ်တော်ကိုယုံကြည်ရင်ဒီလူစီအကျန်နေလွတ်မြောက်ပြီးတော့သာဝရအသက်ရလူတို့ပဲဒါကြောင့်မလို့သားတို့သမီးတို့ကျွန်တော်တို့ညီကောင်မောင်မတွေအားလုံးဘဝကိုမကြင်မနှက်ဖြစ်ခြင်းဟာဘုရားသခင်ကိုဆော်ကားခြင်းဖြစ်တယ်ဒါကြောင့်ကိုယ်ဘဝကိုဘယ်တော့မှမကြင်မနှက်မဖြစ်နိုင်သာချင်းတော့ချင်းဘုရားနေပြီးတော့ဘုရားရှင်ရဲ့ဘုန်းတော်